ရှမ်းပြည်နယ်မြောက်ပိုင်းဒေသမြမတမရောနဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့ဖွဲ့တို့ကြားဒေသအနက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဖောင်းဆိုင်မုံကိုဟီမိုလုံနမ်တူအစရှိတဲ့တောင်းနဲ့ချီတဲ့ဒေသခံရွာသားတွေစစ်ဘေးတိမ်းရှောင်နေရပါတယ်။တမရောကလည်းမုံကိုဒေသကိုထိန်းချုပ်နိုင်ပြီဆိုပေမဲ့လည်းဒေသခံတွေနေရာရင်းကိုပြန်ဖို့အခက်တွေ့နေတယ်လို့လည်းဆိုပါတယ်။ VOA သတင်းထောက်နိုင်ကွန်အင်ကနေဆက်သွယ်မေးမြန်းသတင်းပို့ထားပါရရှင်။
စီယပတိပခပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမုံကိုဒေသတွင်မြမတမတော်ကနေဒေသကိုပြန်လည်ထိန်းချုပ်နိုင်ပြီဆိုပေမဲ့တရုတ်နိုင်ငံတွင်ကိုတင်းရှောင်နေတဲ့ဒေသခံရွာသားတွေနေရရင်းကိုမပြန်နိုင်သေးဘူးလို့မုံကိုဒေသခံဦးတီတီနောင်လတ်ကပြောပါတယ
်။မတောင်းကြော်လို့ရှိမလို့ပြရပါတယ်။ဒါကလည်းလောကျေမုံကြမ်းလို့ပြောတယ်လို့ထင်ရှားရတယ်။အိမ်ကလည်းမပြည့်စုံကုန်တဲ့သာဘုဒ္ဓအိမ်တွေဘုဒ္ဓအိမ်ဘယ်လိုဖြစ်ကြည့်သွားတယ်အိမ်ချီလာမရှိတာဘူးရှိတဘူးလားလည်းမသိဘူးအခုကစက်ကမ်းမှပဲရောက်နေလို့ကျတော့ညောလင်းတာတမတော်ရောက်လာရင်တော့တောင်းမလို့ပြောอยู่စတာအခုကတောင်းတော်ရောက်လာတာနဲ့အဲ့ဒီကိုင်ကြီးမျိုးတပားပုံကြီးမျိုးတွေလို့အဲ့လိုရပါတယ
်ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဖောင်းဆိုင်မုံကိုဟင်မူးလုံအစရှိတဲ့ဒေသတွေမှာမြန်မာတမတော်နဲ့တိုင်းသားလက်နက်ကိုင်မဟာမိတ်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ2000နီးပါးဟာစစ်ဘေးလွတ်ရာတရုတ်နိုင်ငံထဲကိုထွက်ပြေးသိမ်းရှောင်နေရတာပါနှစ်ပတ်ကြာတိုက်ပွဲပြင်းထန်နေတဲ့မုံကိုမြို့သွင်းမှာတော့ယမနေ့ညနေပိုင်းလောက်မှာမြမတမတော်ကနေပြန်လဲဆင်းချုံနိုင်ခဲ့ပေမဲ့ဒီဖြစ်ပွားတဲ့တိုက်ပွဲတွေမှာဒေသခံတွေထိခိုက်မှုရှိနေတယ်လို့ဦးတီတီနောင်လတ်ကဆက်ပြောပါတယ
်။စဖြစ်တဲ့ထဲမှာဆိုတော့အဲဒီဖက်ကန်ကျောင်း၊ဒီအကျောင်းမှာကျောင်းအဆောင်ပေါ့ယောက်ျားတယောက်မိန်းမတယောက်လူမယားနှစ်ယောက်ပြန်ဆုံးသွားတယ်။အဲဒီနောက်မှာဆိုတော့ဟိုတင်းပေါ့တို့ဒီတကုတ်ပေါင်ဆဲမှာလဲရဲယောက်ကြဆုံးတယ်ကျွန်တော်တင်းထောက်စရာတယောက်ပါတယ်နမ်တော်ကမုံကိုအဲဒီရက်တဲ့6ကအဲဒီအရတာအချင်းကောင်လေးတယောက်လည်းကြဆုံးသွားတယ်။ဒီနေ့နေ့မှာဆိုရင်ကောင်းလုံးနန်းဟာကျေးရွာကလောင်လူမျိုးပေါ့၃ယောက်သွားတယ်၆ယောက်တန်ရာရတယ်။အဲဒီတန်ရာရတဲ့သူကိုကျွန်တော်ကယ်ပြီးတော့ပြစ်ပြီးဆေးရုံတက်ကိုကျွန်တော်ဥထားပါတယ
်။မြောက်ပိုင်းမှာမဟာမိတ်တပ်ဖွဲ့တွေအနေနဲ့ကတော့ကန့်သတ်စစ်ပွဲကဆင်နွှဲနေတာဖြစ်ပြီးမွန်ဂိုမျိုးကိုရေရှည်ထိန်းချုပ်ဖို့ရည်ရွယ်ချက်မရှိသလိုဒေသခံတွေထိခိုက်မှုကိုရှောင်ရှားဖို့မွန်ဂိုမျိုးကနေစုခွာခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အလာရူရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နဲ့နံဘရူမြို့နယ်တွေမှာတမတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်နံဘရူမြို့သွင်းရွာသား1200ခန့်ဟာစစ်ပေးသိမ်းရှောင်ရောက်ရှိနေတယ်လို့နံဘရူမြို့ဒုက္ခသည်အကူအညီပေးရေးကော်မတီဒုဥသဦးဆိုင်ပညာကပြောပါတယ
်ကျွန်တော်တို့ဒီမှာဥယျာဉ်ကခုလောလောဆယ်တကား5ခုကို1296လောက်ရှိတယ်ခင်ဗျာကျွန်တော်ကတိုက်ပွဲတွေဖြစ်လို့ရှောင်လာကြတာပါကျွန်တော်တို့ဒီမန်တုံမြို့နယ်ထဲမှာပေါ့နော်မန်တုံမြို့နယ်ကျွန်တော်မိုင်းမော်ဒေသတွေမှာပေါ့အဲမိုင်းမော်ဒေသဆိုလို့ရှိရင်ကျွန်တော်တို့ရွာတွေကတော့နမ်ဟိုင်းတို့နားလူတို့နောင်ဆန်းတို့ရွာတွေကအများကြီးခင်ဗျာတိုက်ပွဲကကျွန်တော်တတ်မလို့နဲ့ဒီကျွန်တော်တပ်ပေါင်းစုနဲ့ပေါ့
ဒီစစ်ပြေးဒုက္ခသည်တွေကိုနမ်ဘရူမြို့ဒုက္ခသည်စခန်း5ခုမှာနေရာချထားပေးတယ်လို့သူကဆိုပါတယ်လက်ရှိမန်တုံမြို့နယ်နဲ့နမ်တူမြို့နယ်တွေမှာတမတော်နဲ့ TNL တားအံပလောင်တပ်ဖွဲ့တွေကြားရက်ဆက်ဆူဆူလိုတိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်တွေကြောင့်နေရရင်းကိုပြန်ပို့ဖို့အခက်တွေ့နေစေလို့ဦးဆိုင်ပညာကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြမတမတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့ကချင်တန်း၊ရခိုင်၊ကိုကလနဲ့ကန်တပ်ဖွဲ့တွေကြားမှာနိုဝင်ဘာလ20ရက်နေ့ကစပြီးတော့တိုက်ပွဲတွေဖြစ်ပွားနေပါတယ်။မြမတမတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ KIA TNL MNDAA နဲ့ AA လက်နက်ကင်ဖွဲ့လူဖွဲ့အနေနဲ့စစ်မှန်ပြီးမျှတတဲ့နိုင်ငံရေးဆွေးနွေးမှုအတွက်စစ်ရဆဲဖို့အစဉ်သေးဖြစ်နေကြောင်းဒီဇင်ဘာ4ရက်နေ့ကပူးပေါင်းထုတ်ပြန်ကြေညာခဲ့ပါတယ်။လက်ရှိအနေအထားအရမြမတမတော်အနေနဲ့ TNL MNDAA နဲ့ AA အစရှိတဲ့လက်နက်ကင်ဖွဲ့3ဖွဲ့ကို NCA ဖြစ်ရလက်မှတ်ရေးထိုးရေးမှကန့်သတ်ထားတဲ့ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဦးဆောင်ပြီးဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအဟံသားတစ်ခုလိုဖြစ်နေတယ်လို့ရှမ်းပြည်ရေးလေလာသူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲသွန်းကဆိုပါတယ
်။မူလကလေးကလည်းဒီသုံးဘွဲ့ကိုသူတို့ကတော့ခြံထားခဲ့ကြင်တာ။ခြံထားခဲ့ကြင်ပြီးတော့ KIA ရတာလက်မှတ်ထိုးမယ်ဆိုရင်တော့ NCA လက်မှတ်ထိုးတဲ့အဖွဲ့တွေနဲ့သူတို့ကနိုင်ငံရေးဆွေးနွေးပွဲတွေသွားမယ်။ဒီသုံးဘွဲ့ကိုတော့လက်နဲ့ကင်လမ်းစဉ်ဆွတ်လွတ်ပါတယ်လို့မကြေညာရင် NCA လက်မှတ်ထိုးခွင့်မပြုဘူး။အပြုတ်တိုက်ချင်တယ်ဆိုတဲ့ကြီးရဲ့ချက်တမမှာရှိအဲ့ဒါနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်အနေနဲ့ပါဝင်စီတင်တဲ့ဆန္ဒရှိနေတယ်လေတမတော်ကိုနိုင်အောင်ပေါ့နော်ဒီလက်ခံလာအောင်မစီယုံနိုင်ခဲ့ဘူ
းနှစ်ပတ်ကြာစည်ရေးသိမ်းမှနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းမှာဒီရက်ပိုင်းတွင်မြမတမတော်ကနေမွန်ဂိုဒေသကိုထိန်းချုပ်နိုင်ခဲ့တာကြောင့်တိုက်ပွဲရပ်တနေတယ်ဆိုပေမဲ့စစ်ဘေးရှောင်ပြည်သူတွေအနေနဲ့နေရမပြန်နိုင်သေးသလိုနေမြေအေးချမ်းမှုမရှိသေးလို့လုံခြုံရေးအတွက်အာမခံချက်မရှိသေးတဲ့အနေအထားမှာရှိနေပါတယ်မြောက်ပိုင်းမဟာမိတ်တပ်တွေအင်အားသာစီးနဲ့ဝိုင်းပါပိတ်ဆို့ထားတဲ့မွန်ဂိုသက်စခန်းကိုမြမတမတော်စစ်ကူစစ်ကြောင်းတွေကနေထိုးဖောက်ကျော်လွှားပြီးတော့ဒီဇင်ဘာလ4ရက်နေ့ညနေပိုင်းမှာမွန်ဂိုသက်စခန်းနဲ့ပူးပေါင်းနိုင်ခဲ့တယ်လို့မွန်ဂိုမျိုးကလည်းထိန်းချုပ်ထားနိုင်ပြီလို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေမနေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ